တော်ရှိပါခင်ဗျာ။အခြေလွယ်ပိုင်းဒေသစီမှာပါလက်စတိုင်းလက်နက်ကိုင်အင်အားစုဖြစ်တဲ့ဟားမတ်စ်နဲ့အစ္စရေးတို့ကြားမှာဖြစ်ပွားနေတဲ့စစ်ပွဲတွေအပြစ်မဲ့ပြည်သူတွေတေးကြေးပျက်စီးနေကြတဲ့ပုံရိပ်တွေဟာကြားသိမြင်တွေ့နေရသူတိုင်းကိုစိတ်မချမ်းနေစရာဖြစ်ခဲ့ပါလေ။အပြစ်မဲ့ပြည်သူတွေအစုလိုက်အပြုံလိုက်သေဆုံးနေရတဲ့ဖြစ်ကူနိုင်ငံတကာတိုင်းဝိုင်းကလည်းဆွေးမကင်းဖြစ်နေပေမဲ့အစ္စရေးတို့ဘက်ကတော့သူတို့နိုင်ငံသားဥတီဖောက်လုပ်ထားတဲ့မြေရောက်ဥမင်လိုက်ကောင်းတွေကိုဆုံးကန်းတိုင်ဖျက်ဆီးချေမှုသွားမယ်လို့ဆိုပါတယ်။ဒီတစ်ပတ်မှာတော့အစ္စရေးရဲ့မဟာမိတ်နိုင်ငံတစ်ခုအကြောင်းနဲ့မြေရောက်ဥမင်လိုက်ကောင်းတွေစီကသင်ခန်းစာတွေကိုလေ့လာကြည့်ကြရအောင်ပါ။ကလေးတွေရဲ့အနာဂတ်ထေချာရေးကိစ္စရပ်တွေကိုလေ့လာနေသူလူမှုရေးသိပ္ပံပါမောက္ခတူကတော့အာရပ်အစ္စရေးပြည်ကကိုဆွေးနွေးကြတဲ့ခါတိုင်းမြေရောက်ဥမင်လိုက်ကောင်းတွေနဲ့ပတ်သက်ပြီးမေးခွန်းထုတ်ခဲ့ဘူးလေ။ဥပမာပါလက်စတိုင်းလက်နက်ကိုင်အဖွဲ့ဖြစ်တဲ့ဟာမတ်ကအစ္စရေးနိုင်ငံဘက်စီကိုတုံးချီတွေနဲ့ပြစ်ခတ်တဲ့ခါတိုင်းအစ္စရေးနိုင်ငံရဲ့အဆောက်အဦတွေကိုအရှိန်ပြင်းပြင်းထိမှန်ခဲ့တယ်။လူတွေလည်းထိတ်တလန့်ဖြစ်ပြီးဇူးတွေပိတ်ရပျော်ဝဲရွှင်ပွဲတွေရရဖြစ်ခဲ့ရတယ်။ဒါပေမဲ့အစ္စရေးနိုင်ငံရဲ့အစိုးရကဟာမတ်ရဲ့တိုက်ခိုက်မှုအောက်မှာသူတို့ရဲ့မျိုးဆက်သစ်တွေကိုပြုစုပြုထောင်မှုလုပ်ငန်းတွေကိုမရဆဲခဲ့ဘူး။မြေရောက်မှာစာသင်ခန်းတွေကိုဆက်လက်ဖွင့်လှစ်ခဲ့တယ်။ကလေးတွေကိုပညာဆက်လက်သင်ကြားစေတယ်။အကျောင်းဖွင့်ရဲ့အကျောင်းပိတ်ရတွေကပုံမှန်ပဲ။စစ်ပွဲကြောင့်ကျောင်းပိတ်တယ်ဆိုတာမရှိဘူး။သူတို့နိုင်ငံတည်မြဲဖို့အတွက်ပညာရေးဟာမရှိမဖြစ်လိုအပ်တယ်ဆိုတာကိုသဘောပေါက်တယ်။ပါလက်စတိုင်းတွေဘက်ကတော့ဒီလိုအခွင့်အရေးမျိုးမရရှိခဲ့ကြပါဘူး။ဟာမတ်စ်လက်နက်ကိုင်အင်အားစုတွေကလည်းပညာရေးရဲ့အရေးပါမှုကိုနားလည်ကြပါတယ်။ဒါကြောင့်လဲစာသင်ကျောင်းတွေဆောက်လူမှုဖူလုံမှုစောက်ရှောက်ရေးလုပ်ငန်းတွေကိုဦးဆောင်လုပ်ကိုင်နေကြပါတယ်။ဒါကြောင့်လဲပါလက်စတိုင်းပြည်သူတွေကဟာမတ်စ်လက်နက်ကိုင်အင်အားစုကိုထောက်ခံပြီးရွေးကောက်ပွဲမှာမဲထည့်ကြတာကြောင့်ဟာမတ်စ်အစိုးရဖွဲ့နိုင်ခဲ့ပါတယ်။ဒါပေမဲ့တစ်ဖက်မှာတော့ဂါဇာကမ်းတစ်ခုနဲ့နောက်ဖက်ကမ်းမြောင်ဒေသဆိုတာအင်ပတန်ဆင်းရဲတဲ့ဒေသတွေဖြစ်ပါတယ်။အစ္စရေးနိုင်ငံလိုမြေအောက်တွေမှာစာသင်ခန်းတွေမဆောက်လုပ်နိုင်ခဲ့ပါဘူး။စီရဲရအတုံးဝင်မဲ့မြေအောက်ဥမင်လှိုင်ကောင်းတွေဆောက်လုပ်ဖို့သာအာရုံစိုက်နိုင်ခဲ့ပါလေ။အကြမ်းဖက်မှုတွေစစ်ပွဲတွေကိုသာရင်ပါကျွမ်းဝင်နေကြတဲ့ကလေးတွေဟာအစ္စရေးတင်ကားတွေကိုမြင်နေဆိုရင်ပဲခဲနဲ့ပေါက်ရမယ်၊ဆဲရမယ်လို့အလိုလိုသိနေကြပါလေ။ဒါကြောင့်လဲဒီစစ်ပွဲတွေမှာတေလိုက်ရင်အပြစ်မဲ့တဲ့ကလေးတွေမိမတွေပုံများပါလေ။တကယ်တက်ခိုက်ရေးသမားတွေကစီရဲကိုနားလေတော့သူတို့ရဲ့နေရာတွေကိုအကောင့်ဆုံးပြင်ဆင်ထားခဲ့တာမို့အသေးပြောက်နေပါခဲ့ပါလေ။ဒါကြောင့်လဲစစ်ဖြစ်တဲ့ဆိုရင်မြေရောက်ဥမင်လိုက်ကောင်းတွေကိုဘလို့အုံချတယ်လဲ။စီရဲအတွက်လားပညာရေးအတွက်လားနှစ်ခုစလုံးအတွက်လား။ဒါဟာမျိုးဆက်သစ်တွေတဲ့အရေးကြီးတဲ့အနာဂတ်ဆိုင်ရာမိဂုံတစ်ခုဖြစ်ပါလေ။နောက်ထပ်မိဂုံတစ်ခုကတော့မဟာမိတ်ဖွဲ့စည်းမှုဆိုင်ရာအခြေအနေပဲဖြစ်ပါလေ။စူပါပါဝါနိုင်ငံတစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုဟာအစ္စရေးဘက်ကဘာဖြစ်လို့ခိုင်ခိုင်မာမာရပ်တည်တယ်လဲဆိုတဲ့မိဂုံမှာအဓိကအဖြစ်အချက်၃ချက်ရှိတယ်လို့ယူဆကြပါတယ်။ပထမတစ်ခုကဘာသာရေးနဲ့ဆိုင်ပါတယ်။အစ္စရေးဟာအစ္စလာမ်နိုင်ငံတွေကြားမှာနိုင်ငံတည်ထားပါတယ်။ခရစ်ယာန်နိုင်ငံတွေနဲ့အစ္စရေးရဲ့မတူညီမှုကဂျူးတွေကခရစ်တော်ကိုလက်မခံကြပါဘူး။ဒါပေမဲ့သူတို့ယုံကြည်တဲ့ဖျားတခင်ကတဆူခဲ့ပါပဲ။ဒါကြောင့်1969မှာအစ္စလာမ်နိုင်ငံတွေကအစ္စရေးကိုဝိုင်းပြီးတိုက်ခိုက်တဲ့အခါခရစ်ယာန်နိုင်ငံတော်တော်များများကအစ္စရေးဘက်ကယက်တီကြပါတယ်။6ရက်ကြာစစ်ပွဲအဖြစ်လူသိများခဲ့ပါတယ်။အစ္စရေးနိုင်ငံတည်မြဲဖို့အတွက်အနောက်အုပ်စုဟာငွေအားလက်နက်အင်အားအတတ်ပညာနဲ့တန်တမာနည်းလမ်းတွေကိုကူညီပံ့ပိုးပေးခဲ့ပါတယ်။ပြင်သစ်နိုင်ငံကနျူကလ িয়ার အတတ်ပညာကိုကူညီဖြန့်ဖြူးပေးခဲ့ပါတယ်။ဒုတိယအချက်ကသမိုင်းသင်တစ်လျှောက်ဖြစ်ပွားခဲ့တဲ့မဟာမိတ်ဖွဲ့မှုတွေနဲ့ဆိုင်ပါတယ်။ကမ္ဘာစစ်ပွဲကြီးတွေကိုကြည့်လိုက်မှဆိုရင်ဗြိတိန်အင်ပါယာရဲ့အောက်မှာဂျူးတွေနဲ့ပါလက်စတိုင်းတွေအတူတူတာဝန်ထမ်းဆောင်ခဲ့ကြပါတယ်။ဒါပေမဲ့အင်္ဂလိပ်တွေကပါလက်စတိုင်းတွေဟာဖက်ဆစ်ဂျာမနီနဲ့မဟာမိတ်ဖွဲ့ပြီးလှုပ်ရှားနေတယ်လို့ယုံကြည်ကြတယ်။ဒါကြောင့်လဲ20ရာစုအလဲပိုင်းမှာအင်ပါယာဖြစ်လာမဲ့အမေရိကန်ပြည်ထောင်စုကိုသတင်းစကားကန့်လန့်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့သူတို့ကိုအန္တရာယ်မပေးနိုင်တဲ့အစ္စရေးနိုင်ငံကိုမဟာမိတ်ဖွဲ့ခဲ့ပါတယ်။တတိယချက်ကတော့အမေရိကန်ပြည်ထောင်စုကိုတီထွင်ဖန်တီးမှုအတွေးခေါ်ရအဓိကကူညီခဲ့သူတွေကဘယ်သူတွေပါလဲ။ဂျူးတွေလားပါလက်စတိုင်းတွေလားဆိုတဲ့မေးခွန်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာနျူကလ িয়ার လက်နက်တီထွင်မှုကစပြီးဗန်လုံငန်းဆိုင်ရာအတတ်ပညာတွေသိပ္ပံပညာရဲ့စမ်းသပ်တီထွင်မှုတွေကိုလေ့လာကြည့်ပါကျူးတော်တော်များများပါဝင်နေတာကိုတွေ့ရပါမယ်။နယူးယောက်မြို့ကကြောင်မြေကြီးကရောက်တဲ့ဆိုင်တွေတော်တော်များများကိုကြည့်လိုက်ရင်လဲဂျူးဆိုင်တွေများပါလေ။ချမ်းသာတော့သူတို့ရဲ့အတန်တွေကအမေရိကန်ပြည်ကောင်စုမှာအားကောင်းလာလေ။တကယ်တော့အစ္စလမ်ဘာသာဝင်တွေမှမဟုတ်ပါဘူး။ဂျူးတွေကလည်းဘာသာရေးယုံကြည်မှုမှာပြင်ထန်ကြပါလေ။နယူးယောက်မြို့ကကြောင်မြေကြီးကရောက်တဲ့ဂျူးဆိုင်တွေကိုတွားလှုပ်လှုပ်ကြည့်ပါ။တောင်ကြနေဆိုနေခင်းရောက်တာနဲ့သူတို့ရဲ့ကျန်းစာတွေကိုဖွင့်ပြီးရွတ်ဖတ်နေတော့တာပါပဲ။လေရင်ကွင်းမှာရောက်နေရင်လဲနိုင်ငံကြီးကိုမျက်နှာမူပြီးကျန်းစာဖတ်နေတော့တာပါပဲ။တောက်ကြနေညာဦးပိုင်းဆိုနယူးယောက်မြို့လေကောင် Times Square နားလေးမှာဂျူးလူငယ်တွေကသူတို့ရဲ့အလံတွေကိုလွှင့်ပြီးအော်ဟဲ့ကကုံညစမ်းစာတွေရော့ကြတဲ့မြင်ကွင်းတစ်ခုလုံးကိုလွှမ်းမိုးထားပါလေ။တော်တာရှိမှာခင်ဗျာ။ဘာသာရေးဆိုင်ရာအယူဆနီးစပ်မှုတမိုင်းဖြစ်ပျက်တွေနဲ့ဖန်တီးတွေ့ထွေမှုတွေဟာမဟာမိတ်ဖွဲ့မှုတွေကိုပုံမှုအားကောင်းစေတယ်ဆိုတဲ့အချက်ကို ပါလက်စတိုင်းနဲ့အစ္စရေးပြည်ပကမှာအထင်ရှားတွေ့မြင်နေရပါတယ်။အစ္စရေးဟာပြည်သားရဲ့ရေးပါမှုနဲ့မျိုးဆက်သွေးတွေပေါ်ပြုစုပျိုးထောင်ခြင်းမှုအတွေးခေါ်တွေဟာခိုင်ခိုင်မြဲမြဲတည်ရှိခဲ့တယ်လို့တီထွင်ဖန်တီးမှုတွေကိုအသုံးချပြီးနိုင်ငံတကာအတိုင်းအဝန်ကိုထိုးဖောက်နိုင်ခဲ့တာကြောင့်ပဲစူပါပါဝါနိုင်ငံတွေမှာသူတို့ရဲ့အပံတွေလွှမ်းမိုးခဲ့ပါတယ်။တော်ရရှင်မြန်မာပြည်သူတွေလည်းဉာဏ်ပညာကိုအသုံးချပြီးတိုင်းပြည်အတွက်အထောက်အကူပြုနိုင်တဲ့မဟာမိတ်ဖွဲ့မှုတွေတည်ဆောက်နိုင်ကြပါစေ။